ညီမချင်းမြန်မာအဖွဲ့ရပေါ့နော်လွတ်လပ်စွာကိုကိုွယ်ကွင်းနဲ့ပတ်သက်လို့အစဉ်ခံစာထုတ်ပြန်မယ်ဆိုပြီးတော့လည်းသိရပါတယ်ဆရာဒီအစဉ်ခံစာမှာပေါ့နော်ဘလို့အချက်တွေများအဓိကထည့်သွင်းရေးသားထားတယ်လို့ပါရှင
်လွတ်လပ်စွာယုံကြည်ကိုကိုွယ်ကွင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တိုင်းပြည်မှာကန့်သက်မှုတွေနောက်တစ်ခါမှာတရားစီရင်မှာမျှတမှုမရှိတဲ့အချက်လေးတွေကိုကျွန်တော်တို့ case 3ခုလောက်ကျွန်တော်တို့ပေါ်ထုတ်ပြီးရေးသားထားပါတယ်အဲ့မဲ့ကျွန်တော်ရွေးဆက်ထားတဲ့ case လေးတွေကတော့ကျွန်တော်တို့မကြာမီအမဒီဘာသာရေးအရယုံကြည်ရာကိစ္စကိုလှုပ်ဆောင်မှုတည်ငင်းနေတဲ့နည်းနဲ့လှုပ်ဆောင်နေတဲ့သူတွေကို၃ဦးကိုကျွန်တော်တို့မတရားတဲ့နဲ့ဆက်ဆံနေတာမို့ရှင်တတိလိုမျိုးဘာသာရေးပေါ်မှာထိခိုက်တယ်ဆိုတဲ့ပုံစံမျိုးနဲ့ဖမ်းဆီးပြီးတော့အလုပ်ကျန်းတဲ့ထောင်နဲ့နှစ်နှစ်စီချတဲ့ကိစ္စတွေကျွန်တော်ဖော်ပြထားပါတယ်။နောက်ထပ်တစ်ခုကတော့ဒီရွှေဒဂုံဖိအားမှာကျွန်တော်တို့တခြားဘာသာဝင်တွေဖြစ်တာကြောင့်မလို့သူတို့ပစ္စည်းကိုတင်ဆက်ပြီးတော့နှောက်ရှက်တဲ့အကြောင်းအရာတရားလေးကိုကျွန်တော်လှုပ်ဆောင်ထားတယ်။အဲ့ဒါကိုကြည့်မယ်ဆိုတော့ဒါအစိုးရကလှုပ်ဆောင်မဟုတ်ပေမဲ့တခြားဘာသာဝင်တွေကနေဘာသာဝင်တစ်ခုဖြစ်တဲ့ပုံမှာအခြေခံပြီးတော့သူ့ရဲ့စီးပွားရေးသို့မဟုတ်သူ့ရဲ့ကိုယ်ပိုင်ပစ္စည်းတွေကိုကျွန်တော်ချိန်ချောက်ပြီးတော့လှုပ်ဆောင်တဲ့အချက်ကိုကျွန်တော်ထောက်ပြထားတယ်။နောက်တစ်ခုကတော့ကရင်ပြည်နယ်မှာကျွန်တော်တို့ဒီခရစ်ယာန်တောင်းဝင်းထဲမှာရှိနေတဲ့ဒေသကိုဒီနေရာမှာဗုဒ္ဓဘာသာပြည်ပထိုးကိုအတင်းကျပ်တည်ဆောက်ဖို့လှုပ်ဆောင်တယ်။ဘာသာတစ်ခုရဲ့ပြဝုံထဲမှာတခြားဘာသာတစ်ခုကအတင်းကျပ်ဝေရောက်ပြီးလှုပ်ဆောင်မှုကလက်လက်စွာယုံကြည်ကိုယ်ပိုင်ကိုထိခိုက်စေရဆိုတဲ့အကြောင်းအရာတရားအထိကသုံးကိုမိမောင်းထုတ်ပြီးတော့ပေါ်ပြထားပါတယ်။ဒါပေမဲ့ဒီလိုမျိုးကိစ္စတွေကမြန်မာပြည်မှာအနှံ့အပြားဖြစ်ပါတယ်။ဒီလိုမျိုးလက်လက်စွာယုံကြည်ကိုယ်ပိုင်ခွင့်ကိုဘေးဘာသာမဆိုလေးစားလိုက်နာဖို့အတွက်အစိုးရအနေနဲ့ဖြစ်ပါစေ၊လွှတ်တော်အနေနဲ့ဖြစ်ပါစေ၊မြို့သားလူ့ခွင့်ကော်မရှင်နဲ့ဖြစ်ပါစေ၊ပါတီလုံဆောင်တဲ့တို့အကြံဉာဏ်ပေးချက်တွေကိုအထိကထားပြီးရေးသားထားတာဖြစ်ပါတယ်
။ကျတော့ပေါ့နော်ဒီအစဉ်ကန်စာရရှိဖို့အတွက်ပေါ့နော်အချိန်ဘလောက်လောက်ယူပြီးတော့များဆောင်ရွက်ခဲ့ရလဲ၊ဘလို့နေရာတွေအထိသွားရောက်ဆောင်ရွက်ခဲ့ရတာမျိုးတွေရောရှိလဲရှင်
။ Finally ပြင်ပြင်းနဲ့နောက်ပြီးလို့ရှင်တုံတွေ့ရတဲ့သူတွေကိုကျွန်တော်တွေ့ဆုံပြီးတော့မြင်မြန်နဲ့အဲ့ဒီချက်ပေါ်မှာခြေခံပြီးတော့ဒါကတော့လွတ်လပ်စွာယုံကြည်ကိုယ်ပိုင်ခွင့်နဲ့ပတ်သက်ပြီးတော့တင်ပြလို့တင်တော့အချက်များဆိုပြီးတော့ကျွန်တော်တို့လုပ်ဆောင်ပါတယ်။အဲ့တော့အစအဆုံးကိုကျွန်တော်တို့ report တစ်စောင်နဲ့ရေးချေချဲ့ပြီးတော့ကုန်ခဲ့တဲ့ချိန်ကတော့ကျွန်တော်3လဖြစ်ပါတယ်ခင်ဗျာ
။ဆရာကြီးအဲ့တော့ဆိုရင်ပေါ့နော်ဒီမြန်မာနိုင်ငံအနေနဲ့လွတ်လပ်စွာကိုယ်ပိုင်ယုံကြည်ခွင့်အတွက်ပေါ့နော်ဖိနှိပ်ခံထားရတဲ့အနေအထားတွေရှိတယ်လို့များပြောနိုင်မလားရှင်။
ဒီနေ့တဲ့အပြင်ကျွန်တော်တို့ဒီနားမလည်မှုတွေအထင်မြင်မှားစေတဲ့မုန်တီးမှုတွေမုန်တီးမှုကိုဖြစ်စေသောလှုံ့ဆော်မှုတွေကကျွန်တော်တိုင်းပြည်မှာတော်တော်ဖြစ်နေပါတယ်။ဒါပေမဲ့ခုနကတော့အချက်ကိုကြည့်မယ်ဆိုလို့ရှိရင်ဒီဘာသာပြင်းမပြူတဲ့ပုံမှာခြေခံပြီးတော့ဘာသာတစ်ခုပေါ်မှာတခြားဘာသာတစ်ခုကအထင်မြင်လွဲမှားမှုတွေကိုကျွန်တော်တို့ဖန်ပြီးတယ်။အဲ့ဒီနောက်ပိုင်းမှာသူတို့ပေါ်မှာကျွန်တော်ခွဲခြားမှုတွေသာမန်လူတိုင်းခံစားခွင့်ရှိတဲ့ခွင့်ရေးတွေကိုခံစားခွင့်မပြုတာလှုံ့ဆော်နေပုံမဆိုးွားတာအကျန်းဖက်တဲ့စီတိုးပွားသွားတဲ့ဟာတွေကျွန်တော်ဒီမှာတွေ့နေရတယ်။နောက်ထပ်ဆိုရတာကတော့အသင်ကူးပြောင်းရေးဘက်ကဦးတည်နေတဲ့နိုင်ငံတွေမှာဒီဘာသာရေးပြိပက္ခတွေတခြားနိုင်ငံတွေကနေဒါတွေကိုကျွန်တော်လူခွင့်ရေးချုပ်ဖောက်မှုတည်ရနေနဲ့ရင်လာခြင်းကအခုမှနာမည်ကောင်းရလာတာဆိုတာဖြစ်တဲ့တိုင်းပြည်တွေနဲ့နိုင်ငံတွေအများကြီးဖြစ်တယ်ဆိုတာတော့အတိအလင်းပြောဆိုနိုင်ပါတယ်
ဒီအစဉ်ခံစားရောဆရာတို့ဘယ်တော့လောက်ပေါ့နော်အများသိအောင်ထုတ်ပြန်သွားမလဲဒီကြကြပြန့်ပြန့်သိရှိအောင်ဝေမျှဖို့အစီအစဉ်တွေရောရှိမလားရှင်
ဒီအစီအစဉ်ခံစားဖို့ကျွန်တော်တို့ရဲ့ website ဖြစ်တဲ့ www.equalitymyanmar.org မှာကျွန်တော်တို့ကြောက်ရောက်ပြီးလေ့လာနိုင်ပါတယ်။ဘာသာပေါင်းစုံညီညွတ်ရေးလှုပ်ဆောင်တဲ့အဖွဲ့တွေအဲ့ဒီအမှာတစင်တခြားသူတို့နဲ့ပူးတွဲလှုပ်ဆောင်ညီညွတ်ရေးအတွက်လှုပ်ဆောင်တဲ့အဖွဲ့တွေကြားထဲမှာကျွန်တော်ဖြတ်မှာပဲ။တွတ်တော်ပါဝင်အစိုးရဌာနအသီးသီးကိုကျွန်တော်ဆက်လက်ပြီးပေးပို့သွားမှာဖြစ်ပါတယ်။
ဆရာဦးအောင်မြင့်မင်းကိုလို့ဖြည့်ပေးရတဲ့အတွက် RFA ကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးတင်ပါခင်ဗျာ။